ထိုင်းနိုင်ငံဘန်ကောက်မြို့ဆူဆွတ်နေမြေမှာရှိတဲ့အင်ဂျင်ကြီးလုတဲ့စက်ရုံမှာအလုပ်လုပ်နေကြတဲ့မြန်မာရှိပြောင်းအလုပ်သမား19ယောက်ကိုအလုပ်ရှင်ကသူ့ရဲ့ခွင့်ပြုချက်မရပဲထိုင်းနိုင်ငံကနိုင်ရဆန်ဘရင်ကြီးရဲ့ဇာပနပွဲချင်းပါတဲ့နေရာကိုတွားပြီးတော့ဂါရဝပြုကြတဲ့အတွက်အလုပ်ထုတ်ပစ်လိုက်ပါတယ်အဲ့ဒီအတွက်အလုပ်သမားတွေကအလုပ်သမားကာကွယ်ရေးရုံးကနေအလုပ်ရှင်ကိုအောက်တိုဘာလ30ရက်နေ့မှာတရားစွဲဆိုခဲ့ပါတယ်အကြောင်းစုံကိုမအေးမှာကအခုလိုတရင်ပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကနိုင်ရဆန်ဘီယင်ကြီးဇာပနပွဲကျင်းပခဲ့တဲ့နေ့ဟာအောက်တိုဘာလ26ရက်နေ့ဖြစ်တဲ့အတွက်ထိုင်းနိုင်ငံတဝန်စက်ရုံလုပ်ရုံတွေရုံးနေပိတ်ပြီးဘီယင်ကြီးကိုဂါရဝပြုကြဖို့အတွက်ထိုင်းဆိုရကပြောဆိုထားတာပါမြို့နယ်တိုင်းမှာလည်းဘီယင်ကြီးအတွက်ဇာပနပွဲကိုကျင်းပခဲ့ကြပါတယ်ဘန်ကောက်မြို့ကအလုပ်သမားတွေကလည်းအဲ့ဒီနေ့မှာဘီယင်ကြီးရဲ့ဇာပနပွဲကိုဂါရဝပြုဖို့တွားခဲ့ရမှာအလုပ်ပြုတာကိုခံခဲ့ရတယ်ဆိုပြီးအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်ဖွဲ့ကကိုရဲမင်းကပြောပါတယ်
ကျွန်တော်ဒီလိုသမားတွေကလည်းဒီထိုင်းပြည်ကြီးကိုချစ်မြတ်လို့တဲ့စိတ်နဲ့ကိုမြန်မာနိုင်ငံသားတွေလိုကိုယ်ဒီကိုလည်းထိုင်းပြည်ကြီးကသူကအနေနဲ့ကောင်းအကြီးကြီးဆောင်ရောက်ပေးတယ်ဆိုတဲ့စိတ်နဲ့နောက်ဆုံးကာဝါပြုတဲ့အနေနဲ့ဇာပနာခန္ဓာပေါ့နော်ကျွန်တော်တို့တက်တာပေါ့နော်နိုင်ရဆန်ခန္ဓာကိုသွားရောက်ပြီးတော့သူကပူဇော်ကာဝါပြုတယ်အဲ့ဒါကိုလောက်ရှင်ဘက်ကနေပြီးတော့ဒီမှာလောက်လာမစင်းဘူးဆိုပြီးတော့အလုပ်သွား19ရောက်လောက်ပြသွားတော့တယ်29ရက်နေ့မှာသူတို့သွားတယ်29ရက်နေ့မှာလောက်သွားတာနဲ့လောက်ရုံဘောက်ကနေပြီးတော့ကျွန်တော်မောင်းတော့ပြတယ်တရားမှလောက်မစင်းနဲ့ဆိုပြီးတော့ကျွန်တော်လည်းပြန်လာတယ်
အောက်တိုဘာလ28ရက်နေ့မှာတော့အလုတ်သမားတွေကိုအလုတ်ဆင်းခွင့်မပြုတော့တဲ့အတွက်ရုံးခွင့်ရဖြစ်တဲ့အောက်တိုဘာလ30ရက်နေ့မှာအလုတ်ရှင်ကိုပြန်ပြီးတရားစွဲဆိုမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်
။သူတို့ရဲ့သက်ဆိုင်ရာနေမြေပေါ့နော်သက်ဆိုင်ရာနေမြေကထိုင်းလူမကဝဲဆောင်ချောင်းဌာနမှာဒီလူသမားတွေအတွက်ကျွန်တော်တို့ကဒီအလုတ်ပြုတ်သွားတဲ့အတွက်အလုတ်ပြုတ်နေတာချင်းနဲ့တူတင်မပြောပဲအလုတ်ပြုတ်တဲ့အတွက်တူတင်မပြောတာချင်းစုစုပေါင်းပေါ့နော်နှစ်ခုနှစ်ခုဆွဲကြတဲ့ကျွန်တော်အလုတ်ရှင်ကိုပြန်တရားစွဲထားပါတယ်ဟုတ်ကဲ့။
နိုင်ရဆန်ကျင်းသက်တော်89နှစ်ရှိဖြစ်တဲ့ဘီယင်ကြီးဟာ1946ခုနှစ်မှာထိန်းသိမ်းစတင်စိုးစံခဲ့တာပါထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားခိုက်လုပ်ခဲ့တဲ့အတွက်ပြည်သူအများရဲ့ချစ်ခင်မှုကိုရရှိခဲ့တဲ့ဘီယင်မင်းမြတ်တစ်ပါးလည်းဖြစ်ပါတယ်ဒီအတွက်သူ့အတွက်ကျင်းပခဲ့တဲ့ဂါဗနာဂါရဝပြုပွဲတွေကိုထိုင်းနိုင်ငံကဘန်ကောက်မြို့မှာတိမ့်နဲ့ချီပြီးလူတွေတက်ရောက်ဂါရဝပြုခဲ့ရမှာတော့မြန်မာနိုင်ငံသားတွေလည်းပါဝင်ကြပါတယ်ရှင်